Yangon and Nebiro Ma, Docking G Foundation, a dread, Miniari, Naya Mune, Agri Liza, Mu, Lode, Sobiro Ma, Dias, Wagger, Mu, Lemu, Dread, Don San Sujigo, Nebiro, Tudia, Yunga, Town, and Chowney, Chagabare, Yangon Ma, Damu, Nebiro Ma, Domune, a sobbing rega, Dias, Wetari, Muri, Pibare, Nebiroga, Mu, Domu, Dread, Budre, Dias, Wakangare, Dada Mu, Umen Dune, Uyame Urule, the Bounded Town, and Domnesi, Town, and Chakayabare, Yangonga, Bibur, at the Pier Songo, Makimpu, to his.
ဒီကနေ့နေပြီးတော့အကျဉ်းထောင်ထူတရားရုံးမှာဒေါ်ဆန်းစုကြည်ပေါ်ချမှတ်လိုက်တဲ့အမှုတွေတဲ့ဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်လာရောက်တော့စိုက်ပျိုးသက်မွေးပညာသင်တန်းကြောင့်စီမံကိန်းမြေနေရာရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုနောက်လာရောက်တော့စီမံကိန်းအတွက်နေထိုင်မှုနေအဆအဦးဆောက်လုပ်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုတွေအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းဒေါ်ခင်ကြီးဖောင နောက်ရန်ကုန်မှာဆွဲဆိုထားတဲ့အမှုအထွတ်တိကျ၃နှစ်ချမှတ်လိုက်တာပါ။နေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေထဲမှာဒေါက်ဆန်းစုကြည်အပြင် NLD အစိုးရလက်ထက်နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုမျိုးတော်ဝင်ဦးရဲမင်းဦးနောက်နေပြည်တော်စီပင်သားရေးကော်မတီဝင်ဦးမင်းသူတို့လည်းပူတဲ့တရားဆွဲဆိုခံခဲ့ရပါတယ်။သူတို့၃ယောက်စလုံးကိုလည်းထောက်နှံ၃နှစ်အထိချမှတ်ခဲ့ပါတယ်။အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုထားတဲ့ဒီအမှု၄မှုအတွက်ဒေါက်တာဆန်းစုကြည်တနစ်ကြော်ကြားတရားရင်ဆိုင်ခဲ့ရတာပါ။အမိချခဲ့တဲ့အမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာအဆင့်ဆင့်ကိုဆက်လက်အယူခံဝင်ဖို့အတွက်ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြင်ဆင်နေပါတယ်။ဒေါက်တာဆန်းစုကြည်ကတော့သူ့အနေနဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာ၊နောက်အလွဲသုံးစားလှုပ်ဆောင်ခဲ့တာတွေမရှိခဲ့တာမို့အပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုထားပါတယ်။ဒေါက်ဆန်းစုကြည်ပေါ်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုထားတာမှာဒီထဲမှာအကတိလိုက်စားတဲ့ဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့အမှုဆယ်မှုလည်းပါပါတယ်။ဒီဆယ်မှုတွေကကနဦးစွဲဆိုထားတဲ့အကတိအမှု၄မှုကိုအပြစ်သက်အမိန့်ချမှတ်လိုက်တာပါ။စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်။အမှုစစ်ဆေးတာတွေမှာပြစ်မှုကျူးလွန်ပါတယ်ဆိုပြီးသတ်မှတ်နိုင်တဲ့ဖော်ပြချက်တွေကဘယ်တစ်ခုနဲ့မှဒေါက်တာဆန်းစုကြည်မညှိဆွန့်ခဲ့ဘူးဆိုတာပေါ်လွင်ထင်ရှားခဲ့တယ်လို့ဒီမှုကိုဒေါက်တာဆန်းစုကြည်ဘက်ကလိုက်ပါဆောင်ရွက်တဲ့တရားရုံးရဲ့နှိစက်သူတွေက VOA ကိုပြောပါရယ်။တစ်ချိန်တည်းမှာအပြစ်ရှိတယ်ဆိုတာခိုင်မာစေမဲ့တက်တည်ပြတာမျိုးလည်းမရှိခဲ့ဘူးလို့တရားရုံးရဲ့နှိစက်သူတွေဘက်ကပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဥဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာရယူခဲ့တယ်ဆိုတဲ့အမှုအထွက်လဲဒေါက်တာဆန်းစုကြည်ကိုထောက်နဲ့သုံးနှစ်ချမှတ်ခဲ့ပါရယ်။အဲ့ဒီအမှုကိုလည်းအထက်တရားရုံးအယူခံဝင်ထားပြီးလမ်းမဲ့ပုတ်ထူးနေမှာဆုံးဖြတ်မယ်လို့မျှော်လင့်ထားပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှု၊တဘာဝကပ်ဘေးဥပဒေချိုးဖောက်မှု၊ရွေးကောက်ပွဲဥပဒေချိုးဖောက်မှု၊နောက်အကြမ်းလိုက်စားမှုအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာပါ။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှုတဘဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုနောက်အကြမ်းလိုက်စားမှုအတော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာဖြစ်ပါရဲ့ရှင
်။ဒေါက်ဆန်းစုကြည်ဟာအခုဆိုလို့ရှိရင်ဒီစုစုပေါင်း1,120ချခံထားရတာဖြစ်ပါရဲ့ရှင်။